မရိကန်ပြည်နယ်တွေကမြို့ကြီးတွေမှာဖက်ဒရယ်အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေချထားတာကိုပြန်ရုပ်သိမ်းဖို့နဲ့ဖက်ဒရယ်အစိုးရသဘောထားတစ်ခုတည်းနဲ့တပ်ဖွဲ့တွေလွှတ်တာမျိုးထပ်မလုပ်ဖို့အဓိကမြို့ကြီး15မြို့ရဲ့မြို့တော်ဝန်တွေကဗဟိုအစိုးရကိုတောင်းဆိုထားပါတယ်။ရှေ့နေချုပ်ဝီလျံဘာနဲ့အမိမေလုံခြုံရေးဌာနယာယီဝန်ကြီးချတ်ဝူဖ်တို့စီအင်္ဂါနေ့ကပေးပို့တဲ့စာထဲမှာမြို့တော်ဝန်တွေကအဲ့လိုတောင်းဆိုထားတာပါ။အမေရိကန်မျိုးကြီးတွေမှာတပ်ဖွဲ့တွေချထားဖို့ဖက်ဒရယ်အစိုးရကကုဖာသာဆုံးဖြတ်ချက်ချလှုံ့ဆော်တာဟာဘယ်တော့မှမရှိဘူးသလိုဖွဲ့စည်းပုံဥပဒေမှာပါရှိတဲ့အရေးပါတဲ့ကာကွယ်ပေးမှုတွေကိုချိုးဖောက်နေတယ်လို့မြို့တော်ဝန်တွေကပြောပါတယ်။အဲဒီစာကိုလက်မှတ်ထိုးထားသူတွေထဲမှာဝါရှင်တန်ဒီစီမြို့တော်ဝန်မူရီယယ်ဘောက်ဆာ၊လော့စ်အိန်ဂျလိစ်မြို့တော်ဝန်အဲရစ်ဂါစတီ၊အတ္တလန်တာမြို့တော်ဝန်ခိုင်ရှာလင်းစ်ဘော်တမ်စ်၊ရှီကာဂိုမြို့တော်ဝန်လိုရီလိုက်ဖုတ်နဲ့ပို့လန်းမြို့တော်ဝန်တက်ဝီလာတို့ပါဝင်ပါတယ်။ဒီကိစ္စမှာလက်ရှိထိတ်ဆုံးကရှိနေတာကတော့ Oregon ပြည်နယ်ဖို့လန်းမြို့ဖြစ်ပြီးဇူလိုင်လအစောပိုင်းကတည်းက Federal တပ်ဖွဲ့တွေအဲ့ဒီမြို့မှာချထားတာပါရဲတပ်ဖွဲ့ရဲ့အင်အားသုံးလို့ဆောင်ချက်တွေနဲ့လူမျိုးရေးတရားမျှတမှုမရှိတဲ့အပေါ်ကန့်ကွက်ဆန္ဒပြပွဲလေးတွေဟာအဲ့လိုတပ်ဖွဲ့တွေချလိုက်ပြီးနောက်ပိုင်းမှာတော့ပိုကြီးလာပြီးပိုပြီးတော့လည်းပြင်းထန်လာတာပါဆန္ဒပြသူတွေနဲ့ Federal လူမျိုးရေးတပ်ဖွဲ့ဝင်တွေကြားရုံးဝင်းဆက်ခတ်ဖြစ်တာတွေရှိလာပြီးဆန္ဒပြသူတွေကိုအကြောင်းပြချက်ခံခိုင်မှမှမရှိပဲ Federal တပ်ဖွဲ့တွေကဘာတစိအမှတ်အသားမှမပါတဲ့ကားတွေနဲ့ခေါ်သွားတယ်ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ထားပါတယ်။အစာအုပ်တွေကိုဖျက်ဆီးတာ၊ဖို့လန်းမြို့တရားရုံးကဖက်ဒရယ်ယာရှိတွေပေါ်ရုံးဝန်ဆန်ခတ်ပြုမှုတာတွေကိုဒေသဆိုင်ရာခေါင်းဆောင်တွေနဲ့ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကမကင်တွင်နိုင်တာကြောင့်ဖက်ဒရယ်လူညွန့်ရေးတပ်ဖွဲ့တွေကိုလွှတ်ဖို့လိုအပ်တယ်ဆိုပြီးဖက်ဒရယ်အစိုးရတာဝန်ရှိသူတွေကကာကွယ်ပြောဆိုထားပါတယ်။